Mexico သမ္မတသစ်ဖြစ်တဲ့ရွေးကောက်ခံတဲ့ Andre Manuel Lopez Obrador နဲ့တနင်္လာနေ့မှာတိတ်ကောင်းပေါ်နဲ့ဆွေးနွေးပြောဆိုမှုတွေလုပ်နိုင်ခဲ့ပြီးဒါဟာနှစ်နိုင်ငံကြားမှာတင်းမာနေတဲ့နေဆက်ပြဿနာကိုပြေလျော့စေနိုင်မယ်လို့မျှော်လင့်ကြောင်း American သမ္မတ Donald Trump ကပြောပါတယ်။ Mexico နိုင်ငံမှာသမ္မတတက်တန်း6နှစ်အတွက်လက်ဝဲရင်းဝါဒီ Lopez Obrador တက်ခဲနဲ့နိုင်ရခဲ့ပြီးတဲ့နောက်တနေ့မှာပဲသမ္မတ Trump နဲ့ဆက်သွယ်ပြောကြားခဲ့တာဖြစ်ပြီးဆက်ဆံရေးဟာတိတ်ကောင်းမှုရှိတယ်လို့ထင်ကြောင်းနဲ့နေဆက်ပြဿနာအတွက်ကူညီဖို့ Mexico သမ္မတတက်ကစ조사မယ်လို့ထင်ကြောင်းသမ္မတ Trump ကပြောကြားခဲ့တာပါ။အမေရိကတိုက်အလဲပိုင်းကနိုင်ငံအများစုကနေရွှေ့ပြောင်းခြေချသူတွေအလုံးရင်းနဲ့ဝင်ရောက်တဲ့ကိစ္စနဲ့ပတ်သက်ပြီးသူတို့နှုတ်ကနိုင်ဝက်လောက်ဆွေးနွေးခဲ့တယ်လို့လက်သမရကပြောပါတယ်။ရွှေ့ပြောင်းခြေချသူတွေမက္ဆီကိုကိုဖျက်ပြီးအမေရိကနိုင်ငံနဲ့တရားဝင်လာရောက်တဲ့ကိစ္စနဲ့တူ NAFTA ခေါ်မြောက်အမေရိကနိုင်ငံများကြားလွတ်လပ်တဲ့ကုန်သွယ်သဘောတူညီချက်ကိုပြန်လည်ပြင်ဆင်ဖို့အတွက်မက္ဆီကိုအမေရိကနဲ့ကနေဒါတို့ကြားညှိနှိုင်းနေတဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ NAFTA ကိုပြန်ပြီးပြင်မဲ့အစားအမေရိကနဲ့မက္ဆီကိုနှစ်နိုင်ငံကြားကုန်သွယ်သဘောတူညီချက်အသစ်တည်ထောင်ချုပ်ဆိုဖို့လည်းသမရကပြောပါတယ်တရားမဝင်လာရောက်မှုတွေရက်တန့်စေဖို့အတွက် American တောင်ပိုင်းမှာ Mexico နဲ့နယ်စပ်တစ်လျှောက်ဒတိုင်းကာယံရေးအတွက်သမရ Trump ကြိုးစားနေတာကာလအတော်ကြာနေပြီဖြစ်ပြီးကုန်ကျစရိတ်ကို Mexico ကပေးဖို့အတွက်သမရကကြုံရနေပေမဲ့ Mexico ခေါင်းဆောင်တွေကလက်မခံပါဘူးအခုခေါင်းဆောင်တို့ဆက်သွယ်ပြောကြရမှာတော့ဒီကိစ္စကိုသမရ Trump ကတောင်းဆိုမှုရှိမရှိထည့်သွင်းမပြောပါဘူးသမရ Trump က2016ရွေးကောက်ပွဲကာလမဲဆယ်တုန်းကဒီကိစ္စကိုရှေ့တန်းတင်ပြီးတော့ပြောကြားခဲ့တာလည်းဖြစ်ပါတယ်